သောတာရှင်များခင်ဗျာပထမကက်ထရီနာမုန်တိုင်းအခုရီတာမုန်တိုင်းနဲ့ခံရပြီးပြန်လည်နလန်ထူနေတဲ့အမေရိကန်ပင်လယ်ကွေ့ကမ်းခြေဒေသအနေနဲ့ကုလသဘာဝဝိဒုက္ခကြီးကိုရင်ဆိုင်ရရင်အစိုးရအနေနဲ့ဘယ်လိုအလျင်မြန်ထိထိရောက်ရောက်တုံ့ပြန်နိုင်မလဲဆိုတဲ့နည်းလမ်းတွေကိုဦးစားပေးရှင်းပြနေပါတယ်။နည်းလမ်းတစ်ခုကတော့စစ်တပ်ရဲ့တရားဝင်အခန့်ကဏ္ဍတိုးချဲ့ပေးဖို့ဖြစ်တယ်လို့သိရပါတယ်။အဲ့ဒီအကြောင်းအင်ပီရိုကနေဗီဒီယိုသတင်းတော်ဖောက်လာဝါဆင်ဘယ်လိုများသတင်းပြဖို့ထားပါသလဲ။ဒေါ်လှလှကျန်းခင်ဗျာ။
ဟုတ်ကဲ့ဦးချိုင်ရီတာဟာရီကိန်းမုန်တိုင်းတံခံရသူတွေအနေနဲ့သူတို့ဘေးမတီရမခကျန်ရစ်ခဲ့ကြတာကိုဝန်တာမဆုံးရှိနေရကအပြည့်စီတံဘယ်လိုရှိတယ်ဆိုတာကိုလေ့လာသုံးသပ်နေကြစေမှာသမ္မတဘုရားကမုန်တိုင်းတံအဆိုးဆုံးခံရတဲ့နေရာတွေကိုအားပေးနိုင်ဖို့တွားရောက်ခဲ့ပါတယ်သမ္မတကတက်ဆစ်နဲ့လူးဝီဇီယားနာပြည်နယ်နှစ်ပြည်နယ်ရှိအရေးပေါ်ကယ်ဆယ်ရေးလှုပ်ရှားတွေနဲ့အာဏာပိုင်တွေနဲ့တွေ့ဆုံခဲ့ပါတယ်တက္ကသိုလ်နဲ့ဆန်အန်တိုနီယိုရှိလေတက်စခန်းကူမှာကယ်ဆယ်ရေးကြိုးပမ်းအားထုတ်မှုမှာလုပ်ကိုင်းနေတဲ့ဗိုလ်ချုပ်ဂျွန်ဖိုက်ကအဓိကဘေးဒုက္ခကြီးတွေနဲ့ရင်ဆိုင်ရရင်ပုံမိုချိတိရရောက်ညှိနှိုင်းဆောင်ရွက်နိုင်ဖို့နိုင်ငံအနေနဲ့နီလန်းကိုစဉ်းစားတင်တယ်လို့သမ္မတကိုအစီရင်ခံခဲ့ပါတယ်ကက်ထရီနာမုန်တိုင်းတက်ခတ်ခဲ့စဉ်ကဗဟိုအစိုးရရဲ့တုံ့ပြန်မှုမပြေပြေနဲ့ကဲတာတွေနဲ့ပတ်သက်လို့သူအပြည့်အဝတာဝန်ယူတယ်လို့ပြောခဲ့တဲ့သမ္မတဘုရားကခုလိုဘေးဒုက္ခကြီးတွေကိုကင်ခွဲပြေရှင်းရမှာစစ်တပ်ကဥဆောင်မှုယူတဲ့ဆိုတာကိုသဘောတူခဲ့ပေမဲ့အမေရိကန်ဥပဒေအရစစ်တပ်ရဲ့အခန်းကဏ္ဍဟာအကန့်အသတ်ရှိနေတာကြောင့်ခုလိုဘေးဒုက္ခကယ်ဆယ်ရေးရင်ဆိုင်လာရင်အရဖက်ကနေစစ်ဘက်ကိုဘယ်အချိန်နဲ့ဘယ်လိုပြောင်းတာဝန်ယူပေးရမလဲဆိုတာကိုစွတ်တော်ကအဆုံးဖြတ်ပေးရမှာဖြစ်တယ်လို့သမ္မတကပြောခဲ့ပါတယ
် According case of a terrorist attack that would be the case but is there a natural disaster
တခြားတိုက်ခိုက်မှုဆိုရင်တော့ရှင်းပါလေအစစ်တပ်ကတုံ့ပြန်ရမှာပေါ့ဒါပေမဲ့ကြီးကျယ်တဲ့သဘာဝဘေးအန္တရာယ်ကြောက်ရွံ့တာဆိုရင်တော့ကာကွယ်ရေးဝန်ကြီးဌာနကဦးဆောင်ပြီးသက်ဆိုင်ရာဌာနတွေကိုဆက်သွယ်ညှိနှိုင်းပြီးတုံ့ပြန်မှုတာဝန်ပေးတင်ပါတယ
်ကက်ထရီနာဟာရီကိန်းမုန်တိုင်းတုန်းကကနဦးတုံ့ပြန်ဆောင်ရွက်ရာမှာပေါ်ပေါက်လာတဲ့ပြဿနာအတိုင်းအတာကြီးမားလာတာကြောင့်သမ္မတကနေအရဖက်ဖီမန်လို့ခေါ်တဲ့ဗဟိုအစိုးရအရေးပေါ်စီမံခန့်ခွဲရေးဌာနအကြီးအကဲလက်ကနေကမ်းခြေစောင့်တပ်ရေဒဗိုလ်ချုပ်တက်အယ်လန်လက်ကိုလွှဲပြောင်းပေးလိုက်တာဖြစ်ပါတယ်သမ္မတအနေနဲ့အရေးကြီးတဲ့အချိန်တွေကိုဖြုံးနေတယ်လို့ဝေဖန်ရေးသမားတွေကသမ္မတဘုရားအစိုးရရဲ့ကိန်းတွယ်ပုံကိုပြစ်တင်ခဲ့ကြပြီးတဲ့နောက်ဗီတာဟာရီကိန်းမုန်တိုင်းကမ်းခြေကိုဤကလာချိန်မှာတော့ဒီတစ်ချိန်သမ္မတဘုရားကကြိုတင်အရေးယူဆောင်ရွက်ထားပြီးဖြစ်ပါတယ်။ကယ်ဆယ်လုပ်ငန်းတွေကိုညှိနှိုင်းဆောင်ရွက်ပြီးနေတဲ့ကော်လိုရာဒိုရှိစစ်စခန်းဌာနချုပ်ကနေသမ္မတကပထမတွားရောက်ခဲ့ပြီးမုန်တိုင်းတက္ကသိုလ်အပြီးမှာတော့သူ့ရဲ့ဌာနပြည်နယ်ဖြစ်တဲ့တက္ကသိုလ်ကိုပထမတွားရောက်ခဲ့တယ်။ဒီနောက်လူးဝီဇီယားနယ်ကိုတွားရောက်ခဲ့တာဖြစ်ပါတယ်။ဗဟိုအစိုးရရေးပေါ်ကယ်ဆယ်ရေးဌာနချုပ်အဖြစ်ယာယီဖွင့်ထားတဲ့ဘေဒန်ရူးရှိဂုံတိုက်ကြီးကိုလည်းသမ္မတကတွားရောက်ခဲ့ပြီးနောက်ဆုံးချီနေကိုလေ့လာခဲ့ပါတယ်သမ္မတအနေနဲ့အဲ့ဒီမုန်တိုင်းတံတင့်တဲ့ဒေသကိုဒီသတင်းပတ်မကုန်ပြီပဲထပ်ပြီးတွားဖို့ရှိပါတယ်ဦးချန်ကြီး
ဂျေဆုတင်ပါလေဒေါ်လာသန်း